ကြခင်ချင်းပါရောမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစတင်စီစစ်နေချိန်မှာပဲနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတချို့ရဲ့ရှောက်လွာတွေလည်းပယ်ချခံရပါတယ်။အမည်စရင်တင်သွင်းလွာပယ်ချဖို့ဆုံးဖြတ်ချက်ကိုပြန်လည်ခြေပအယူခံဝင်မဲ့သူရှိသလိုဥပဒေနဲ့အညီဖြစ်တဲ့ဆိုရင်ဆုံးဖြတ်ချက်ကိုလက်ခံမဲ့သူတွေလည်းရှိကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရရှင်
။ဟုတ်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်အမည်စရင်တင်သွင်းထားတဲ့အထက်ကအနည်းဆုံးကိုယ်စားလှယ်လောင်း၃ယောက်ရဲ့ရှောက်လွာတွေကိုနိုင်ငံသားဖြစ်မှုနဲ့ဆက်နွယ်ပြီးတက်ဆိုင်ရာကော်မရှင်ရုံးတွေကပယ်ချခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရတဲ့ဦးရွှေမောင်ဟာမြန်မာနိုင်ငံသားမိဘ2ဦးကမွေးဖွားသူမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေပုံမှ10ဂါကြီးအပိုင်ငါအရာရွေးချယ်ပိုင်ခွင့်မရှိဘူးဆိုပြီးပြိုင်ဘက်ကိုယ်စားလှယ်လောင်းတဦးကတိုင်ကြားခဲ့တဲ့နောက်မောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကရှောက်လွာကိုပယ်ချခဲ့တာပါဒီတစ်ကြိမ်ရွေးကောက်ပွဲမှာတော့တတိပုဂ္ဂလအဖြစ်အရွေးခံမှုစီစဉ်ထားတဲ့ဦးရွှေမောင်ကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအယူခံပြန်ဝင်မယ်လို့ပြောပါတယ
်2010ခုနှစ်ကဒီတတိကိုယ်စားလှယ်လောင်းရဲ့တော်ဒီအရေးချင်းမိမှုမမိမှုနဲ့ပတ်သက်တဲ့ပုံမှန်ပါနော်ပုံမှန်30နာဗောအဲ့ဒါလေ2010တုန်းကနဲ့အခုနဲ့လည်းအတူတူပဲဘာမှပြောင်းလဲခြင်းမရှိဘူး2010တုန်းကကျွန်တော်ရွတ်တော့ပြန်ရောက်ရခံရတယ်ကျွန်တော်လက်ရှိလွတ်တော်ကူရလုပ်နေတယ်2015ကျတော့မှရှောက်လွားတင်တော့ပေးတယ်ဆိုတော့ဒါတော့ကျွန်တော်ရှင်းတော့မမြင်တဲ့ကိစ္စတခုလုပ်ပဲကျွန်တော်ကမှတ်ချက်ပေးခြင်းပါလေရခိုင်ပြည်နယ်ကော်မရှင်ကပြေခဲ့တယ်ဆိုရင်လည်းကျွန်တော်ကပြည်တော်စုရွတ်တော့ပေးကော်မရှင်နဲ့ဒီလိုဆက်လက်ယူခံရမှာပါနော်အန်ကဲရဲ့အမျိုးသားမှတ်ပုံတဲ့ကပ်ပြားမိဘနှစ်ပါးရဲ့မှတ်ပုံတဲ့ကပ်ပြားနဲ့ကျွန်တော်တို့မျိုးရစင်စစ်စရားနဲ့လိုအပ်တဲ့ချက်တွေကိုအားလုံးတင်သွင်းတယ်တင်သွင်းပြီးတော့ကျွန်တော်တို့ဒီ1982ခုနှစ်နော်မြန်မာနိုင်ငံသားဥပဒေမျိုးဥပဒေနဲ့အားလုံးနဲ့ကိုက်ညီတဲ့တွေ့အန်ကဲပြန်အန်ကဲရဲ့မိဘနှစ်ပါးပါနိုင်ငံသားဖြစ်နေတဲ့တွေ့အန်ကဲကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးကြတာပါဆိုတော့အခုကျမှကျွန်တော်ရဲ့မိဘနှစ်ပါးကနိုင်ငံသားမဟုတ်ဘူးလို့ပြောရတာဒီဒါတခုခုသောပရက်ရှာကြောင့်လားနော်အခွင့်အရေးတခုရဲ့တောင်းဆိုချက်ကြောင့်လားဒါမို့ဘာကြောင့်လဲဆိုတာကကျွန်တော်တို့ဒါပြန်ပြဖြစ်เสียရှိပါလေ
မောင်းနှော့ခရိုင်အတွင်းမှာပဲတတိပုဂ္ဂလအဖြစ်နဲ့ဝင်ရောက်အရွေးခံမဲ့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်9ကအမျိုးသမီးကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ခင်ခင်လွင်ဟာလည်းအလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့မန္တလေးတိုင်းဒေသကြီးချမ်းမြေသာဇံမြို့နယ်အမှတ်1မဲဆန္ဒနယ်မြေကဝင်ရောက်ရှင်ပြိုင်မဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာဝင်းမြင့်ဟာလည်းနိုင်ငံသားမဖြစ်သေးတဲ့မိဘ2ဦးကမွေးဖွားလာသူအဖြစ်နဲ့ရှောက်လွာကိုပယ်ချခံထားရတာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ရုံးကိုသူ့အနေနဲ့အယူခံဆက်တက်သွားဖို့ကိုလည်းပြင်ဆင်နေပါတယ်။ NND ရဲ့ပြောခွင့်ရဦးညံဝင်းကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်တွေဟာဥပဒေနဲ့အညီဖြစ်တယ်ဆိုရင်လက်ခံမှုအသင့်ရှိပါတယ်လို့ပြောပါတယ်
။သူ့ကိုမွေးတဲ့အချိန်မှာမိဘတူဦးကနိုင်ငံသားကဖြစ်နေလို့အဲ့ဒါလို့ကြားပါတယ်။ဥပဒေရမှန်တော့ကျွန်တော်တို့သာဆုံးလိုက်ပြမှာပေါ့ဥပဒေရကိုညှိနေတဲ့ဆိုရင်တော့ဘာမှဆက်လို့ရမှာမဟုတ်ဘူ
းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ဆင်းရေးအဖွဲ့တာဝန်ခံဦးမြင့်နိုင်ကတော့ရွေးကောက်ပွဲဥပဒေနဲ့အညီကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပါတယ်လို့ပြောပါတယ်တကယ်လို့ကိုယ်စားလှယ်လောင်းတွေအနေနဲ့ရှောက်လွာကိုပယ်ချခံရတယ်ဆိုရင်လည်းခုနှစ်ရက်အတွင်းအယူခံဝင်နိုင်တယ်လို့အခုလိုရှင်းပြပါတယ
်ဝေဖွားတဲ့အချိန်မှလေးအစုမိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ဖို့လိုအပ်ပါတယ်တကားပါကနိုင်ငံသားဖြစ်နေတော့သူကဘာမှမလုပ်တော့ဘူးပေါ့လာပြီးတော့ဟိုမြန်မာနိုင်ငံအတွင်းမှာအနည်းဆုံး10နှစ်ဆက်တဲ့အခြေချနေဆိုင်လည်းမရှိရမှာပေါ့နိုင်ငံသားမိဘနှစ်ပါးကမွေးဖွားတဲ့နိုင်ငံသားဖြစ်ရမယ်အဲ့ဒီအချက်တင်လဲဆိုရွေးချယ်တင်ရပိုင်ခွင့်ရှိတဲ့လူတွေပေါ့ရွေးချယ်တင်ရပိုင်ခွင့်မရှိတဲ့လူတွေကြတော့တောင်းနိုင်ကြခံရတဲ့လူတွေပေါ့နောက်စိတ်ပေါက်သွက်နေတယ်လို့တက်ဆိုင်ရာဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းသတ်မှတ်ချင်ခါတဲ့လူတွေနောက်လူမွေးဖြစ်တက်ဆိုင်ရာတရားရုံးရဲ့ညင်ညာထားပြီးခံရတဲ့လူတွေပေါ့နောက်မွေးဖွားခြင်းကနိုင်ငံသားမဖြစ်သေးတော့မိဘတစ်ပါးပါးမှဖြစ်စီနှစ်ပါးစလုံးကိုမွေးဖွားတဲ့နိုင်ငံသားပေါ့နောက်နိုင်ငံခြားအစိုးရရဲ့ကျေးဇူးတစ္ဆာကိုခံယူဆောက်ယူနေတဲ့လူတွေနိုင်ငံခြားအစိုးရရဲ့ဩဇာခံသူတွေနိုင်ငံခြားအစိုးရရဲ့လောက်ခံဖြစ်တဲ့လူတွေနောက်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်တဲ့လူတွေဒီလူတွေကရွေးလို့မရဘူးပေါ့
အခုချိန်ထိကတော့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်း6189ဦးအထိရှိနေပါတယ်။အဲ့ဒီအထက်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းက1982ဦး၊အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းက913ဦး၊တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း3504ဦးရှိတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကတည်င်းထုတ်ပြန်ထားပါတယ်ရှင်။